မြန်မာနဲ့အိန္ဒိယနိုင်ငံတို့ကြားကုန်းတွင်းနေဆက်ကိုဖြတ်ပြီးအပြန်အလှန်သွားလာခွင့်ဆိုင်ရာသဘောတူညီချက်တစ်ချက်ကိုဩဂုတ်လ10ရက်နေ့မှာလက်မှတ်ရေးထိုးပြီးကြတဲ့အခါဆိုရင်အိန္ဒိယနိုင်ငံတခြားမှာဆေးသွောကူတဲ့မြန်မာနိုင်ငံသားအရေးအတွက်ပုံများလာရဲ့လို့အိန္ဒိယ The Hindu Business Line Online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။သခိုင်းတိုင်းတမူးမျိုးနဲ့နေဆက်အိန္ဒိယတခြားမိုးရီမျိုးကနေတဆင့် Inform မျိုးကရှီဂျောစေယုံထီအတော်ပြီးနှလုံးခွက်စိတ်ကူတာတာကြောက်ကအသေးနဲ့မျက်ကြည်စွာအစာထုတ်ကူတာသူလူနာအယောက်20အပါအဝင်မြန်မာနိုင်ငံသားလူနာ130နီးပါးဆေးသွောကူကြတယ်လို့တင်ကဆိုပါတယ်။အော်တိုဘာလ18ရက်နေ့ထိဆိုရင်မနီပူပြည်နယ်ကိုဝင်ရောက်တဲ့မြန်မာနိုင်ငံသားအရေအတွက်ခန့်မှန်းခြေ925ယောက်ရှိပြီးအများစုဟာဆေးကုသဝင်ဗီဇာနဲ့လာကြတာလို့အိန္ဒိယနယ်စပ်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့မနီပူပြည်နယ်ဟာအိန္ဒိယရှေ့မြောက်ပိုင်းမှာလက်နက်ကင်ပုံကန်တဲ့အဖွဲ့အများပြားရှိတဲ့ဒေသဖြစ်တာကြောင့်မိုရီနဲ့အင်ဖာကြားမှာနယ်စပ်စစ်ဆေးရေးဂိတ်3ခုထဲမှာနေထားပြီးဝင်ရောက်လာသူတွေကိုအိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကတင်းတင်းကြပ်ကြပ်ရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။အဲ့ဒီဂိတ်ဒီမှာရှာဖွေစစ်ဆေးတဲ့အစ်စ်နှစ်ပစ္စည်းကိရိယာတွေမရှိတာကြောင့်အများဆုံး3နှစ်လီကခန္ဓာကိုယ်ကိုလက်နဲ့ရှာဖွေရပြီးပါအဲ့ဒီနေရာမှာအိန္ဒိယလူမျိုးရေးတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံကဧည့်သည်တွေကိုမဖွင့်ပြပြုမှုဆက်ဆံတယ်လို့မြန်မာဘက်ကဆွဆဲပြောဆိုထားတာရှိပါတယ်